လာညနေခင်းမှာ2019နှစ်ဇူလိုင်လ22ရက်နေ့အနေနဲ့ VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပါပြီ။ 18.19.25 တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ဒီမှာခေါင်းကခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။မင်းတို့တို့တွေကိုကိုယ်စားဝန်လေးနဲ့ကျွန်တော်တင်ပြပြပါပါ။အီရန်ကဖန်တာရဲ့အင်တာနက်သမီးတီတီဝန်ကြီးချုပ်ရဲ့လူမျိုးတော်ဒီကနေ့စီဝေးရောက်ရှိပါတယ်။ဒီနေ့မိကဟောင်ကောင်စနပ်ပြသူတွေကိုရဲဘက်ကအေယိုဘုံဒီဘရော့ဂျီတွေနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထာနာဝင်နေကြတဲ့လူမောင်ခိုကူးခံရသူရှိတဲ့ဟာဒီနေ့ခုချိန်ဆိုရင်စံချိန်တင်လို့နေရှိတဲ့ပါလေဒီတဲ့တွေနဲ့ဒူးချစိတ်ဝင်စားဖို့ဒီတဲ့တွေကိုလည်းသိရပါမယ်နော
်အဲဒီတန်းရောင်နိုင်ငံတကာသတင်းတွေပြီးမဆင်ရမဲ့တွေ့တာတော့ရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့အစိုးရတပ်ရဲ့ရေရင်တချို့ကိုအေးအေးရခိုင်လက်နက်ကင်တပ်ကရှော့တိုက်ဒုံးနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းတပ်မတွေကအတည်ပြုသလိုအေးအေးဘက်ကလည်းအခုလိုပြောပါတယ်
ဒီကူလာတဲ့ရှင်မရှိဘူးဒီကုံနဲ့အတတ်ပေါ့တော့ဒီမှာကျွန်တော်ပြန်ပြီးတော့တစ်ခါတည်းကရှိတယ်အဲ့ဒီမှာဒီကြောက်ခမ်းမကားလုံးပေါ့နော်အဲ့မှာအရာရှိပါဝင်စဆုံးပြီးကိုရိုနာတွေကြာ
အေးအေးပြန်ကြိုက်တောင်းရဲ့ပြကြချက်နဲ့အတူထုတ်လွှင့်ပေးသွားမှာအရသာဆွေးထက်မှာတက်ကြွလှစားသူတွေကြောင့်တွေကိုဖန်စီတရားဆွဲဆူထားတာတွေပုံများလာတဲ့အချိန်ပေါ်မှာဝေဖန်ထောက်ပြတာတချို့နားဆင်ရမှာဖြစ်တယ်လို့နိုင်ငံတကာကလာမှာတော့ယူကရိန်းနိုင်ငံရဲ့နိုင်ငံရေးလက်မှာနာမည်ကျွန်ုပ်ပြင်ရှင်နှစ်ဦးဦးဆောင်တဲ့ပါတီသစ်တစ်ခုကနှုံပေါင်းအစိုးရဖွဲ့လာနိုင်တဲ့အခြေအနေအကြောင်းလည်းပြောပေးသွားမှာပါအခုရင်ဆုံးတော့တနင်္လာနေ့ညနေထိတ်တိုက်ရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပါမယ်ရှင်
ဗြိတိရှားလန်ဒင်ရေနံတင်သမုဒ္ဒစင်းကိုဟမုစီရဲ့ကြောင်းမှာအင်္ဂါဖန်တာရေဘလူကန်တက်ပြရှင်းရဲ့ဆိုတာကိုဆွေးနွေးဖို့ဗြိတိရှားဝန်ကြီးချုပ်ထရီဆာကလူမျိုးဆိုင်ရာဝန်ကြီးပါဝင်ရှိတွေနဲ့ဒီကနေ့ရေးပေါ်အစည်းအဝေးတရားလုပ်ခဲ့ပါတယ်။ဟမုစီကမှဆန်နာအင်ပါရိုနံတင်သမောမောင်းခုတ်သွားတဲ့လမ်းကြောင်းကိုအနောက်ချက်ဖြစ်အောင်မလုပ်ဖို့ဗြိတိရှားစစ်သည်မုဒ္ဒစင်းကတတိပေးခဲ့တယ်ဆိုတာတနင်္လာနေ့ကအသစ်ထွက်လာတဲ့အတန်ဖန်ရကျက်ကိုသိရပါတယ်။ဒါပေမဲ့အဲ့လိုတတိပေးသိမ်းထားခင်မှာပဲရဟန်းရင်စင်းဘောကနေအီရန်တော်လွန်ရေးအဆောင်တပ်ကမှရေးစင်းလာပြီးသမောကိုဖမ်းလိုက်တာပါ။ဒီကြောင့်တော့လုံးလုံးအန်ဒီဆိုင်ရာကုမ္ပဏီတစ်ခုဖြစ်တဲ့ Dryer Google ကထုတ်ပြန်တဲ့အတိုင်းအကျဉ်းထက်မှာဗြိတိရှားရဲ့ရာသီကစန္ဒာအင်ပါရိုတင်ဘောကိုတင်ဘောဟာနိုင်ငံရေးပိုင်နဲ့တက်မှာခုမောင်းနေပြီးအတားအဆီးမဲ့သွားလာဝင်ရှိရဲ့လို့ပြောတာကိုကြားတာပါ။အဲဒါတွေအီရန်ကင်းလက်ရေးကိုလည်း MV Stand တင်ဘောတပ်ကြိုးစားပြီးနိုင်ငံကဥပဒေကိုချိုးဖို့ရည်ရထားဘူးဆိုတာအတိအကျသေးဖို့အရာရှိကပြောတာကိုကြားပါတယ်။ဒီတင်ဘောနဲ့တင်ဘောသားနဲ့ဆက်ပြီးနိုင်ငံကဆက်ပြီးထင်ထားတယ်ပါ။တင်ဘောသားတွေထဲမှာအီရန်နိုင်ငံသား၊ရုရှားနိုင်ငံသား၃၊အဗီယက်နိုင်ငံသား၂နဲ့လိပ်နိုင်ငံသား၁လို့ပေါ့ပြီးဂျမားရေးပေါ့မွန်ကြတယ်လို့အီရန်ကပြောပါတယ်။
အမေရိကန်သာဆိုရင်ငံချဆက်ဆံရေးမျက်နှာတွေကိုဖွင့်လိုက်နေပြီလို့ El Salvador နိုင်ငံရဲ့ဘုခေလီကပြောပါတယ်။ငံချရဲ့မှတ်ပေးဟာအမေရိကန်တန်တပံတူအနေနဲ့ El Salvador နိုင်ငံကိုဆင်းရဲတဲ့ပုံစံကြောင့်ပါပြီးနောက်မှအဲ့ဒီလိုချလိုက်ပါ။ Salvador တမရကအမေရိကန်ဦးတည်ဆန်ရေးကြောင်းလာတဲ့အပေါ်ဝန်ကြီးဘုခေကချစ်ချလိုက်ပါတယ်။ Salvador မှာခေါင်းတည်မှုနဲ့အတူအခြားစားမှုကိုလည်းဖြစ်တာတရားဝင်မှုတွေကိုမြင့်တင်တဲ့နဲ့အမေရိကန်ပြည်တော်စုပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရှင်းလင်းပြသလမ်းကြောင်းရွေးချယ်လိုက်ပြီးတာကြောင့်ဒီလှုပ်ဆောင်မှုတွေအတွင်းကိုနိုင်ငံလုံးကပြည်သူတွေခံစားကြအောင်ပြုံးပေးပါတယ်။ဒါ Venezuela အပြင်အခြားစားတဲ့ Nicolas Maduro Salvador နဲ့တမန်ပြပူးညာတဲ့မှာလည်းဝန်ကြီးဘုခေကချစ်ပြောကြပါတယ်။
သမရဒွန်နယ်ထရီယောဆွဲဆွန်နေတဲ့သူ့ကိုင်လုံးနဲ့ပေါ်တာကိုအထုဆေးမှုရောဘုံလကရင်းဘတ်တွင်တင်ပြပေးလို့အောက်တော်တရားရုံးရဲ့အကြောင်းလက Fox ရန်တင်ထဏာကိုပြောပါဒီသမရဟုတ်တွေကိုဒီမဆုံနဲ့ချုပ်ဖြစ်တယ်လို့မစ္စတာလကပြောပါဒါပေမဲ့သမရရဲ့လမ်းပတ်အတော်မလို့ဆွေဝဲလာဒီမတ်ပြောဆိုတာတွေပုံပြနာဆက်လို့ပြောရလို့ဒီဘာမှထူးခြားမှာမဟုတ်ပြောရပါတယ်2006ခုနှစ်ကလည်းဒီကွယ်ကတည်းကစနေပါရုရှားနဲ့ပေါင်းလို့ကြလားဆိုတော့ဒီဆောင်စီတာကိုနောက်ချက်ဖို့သမရထရမ်ကတာယီပိုင်းကိုဝင်ပြီးဆက်ဖက်ခဲ့တာဆိုတာမစ္စတာမူလာကစုံလမ်းစစ်ဆေးခဲ့တာပါဘလူးနေကြရင်တော့တရားစွဲဆေးမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီနဲ့တောင်းလိုက်ဆိုင်ရာကော်မတီတွေမှာမစ္စတာဝလာကတင်ပြပြဆိုမှာဖြစ်ပါတယ်။မစ္စတာနက်ဒလာကဒီအချက်အလက်တွေကိုအမေရိကန်လူထုကြောင့်ကျွန်တော်ပြောပါမယ်။ဒါမှမဟုတ်ငွေလာကိုပြောခွင့်ပေးရပါမယ်။ဒါကြောင့်လဲဆိုတော့ဒီအစိုးရအနေနဲ့သူတို့လုပ်ရတဲ့တာဝန်မှုရှိတော်ဖြစ်လို့ဘယ်မှာမှဥပဒေထက်မှရှိပါဘူးလို့ပြောပါတယ်
။အမေရိကန်သမ္မတနဲ့ဖမ်းမယ်ထက်လာနေဝါရှင်တန်ရေးဆိုတဲ့အခါကာရှီဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးနည်းလမ်းနဲ့ဆုံးသတ်ဖို့လုပ်တဲ့အကြောင်းအလေးပြောကြတော့မယ်လို့ပါကစ္စတန်ကြီးချုပ်အင်မရန်ခန်ကပြောပါတယ်။အမေရိကန်နဲ့ဆက်မပြေမလဲဖြစ်နေတာကိုပြန်ကောက်အောင်လုပ်ဆောင်ပြီးရတဲ့ဆွဲကြတရားဝင်လာရောက်လဲပတ်နေတဲ့ဝန်ကြီးအင်မရန်ခန်ဟာတင်းနေကအမေရိကန်ရဲ့ပါကစ္စတန်မျိုးတွေနဲ့ပြည်ဆောင်စစ်လို့ပြောလိုက်တာပါ။အဲဒီမှာမြန်မာနိုင်ငံကဒီခိုက်ကိုလည်းနိုင်ငံနဲ့ဖြစ်တဲ့နည်းလမ်းသူ့အနေနဲ့ဆင်ဆိုင်ကပြောဆိုလာသူဖြစ်တယ်။အခါပြတ်တော့စီးရရရှုံရရနိုင်ဆိုတာကိုတကဘာလုံးပြောကြဖြစ်တယ်လို့ပြန်ကောက်ပြောလိုက်တယ်မလို့။အဲဒီတည်းကခုအပြီးထွက်ခဲ့ပါတယ်။အဲဒီတွေ့ဆုံကအမေရိကန်ရဲ့ပါကစ္စတန်ရုပ်မှုတွေထဲမှာအကြီးဆုံးပွဲတယ်လို့ဆိုရတာပါလေ။ဟောပိုင်းကပါကစ္စတန်အနေနဲ့အနေနဲ့ငင်းရလုံငင်းနေပြီးဆောင်ရွက်ပြီးအမေရိကန်ပါကစ္စတန်ရဲ့စစ်တကြွတွေကိုစံပေကောင်းဆောင်လို့တွေ့တဲ့အခါသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုတာမယ်လို့အစီအမကန်အရာရှိတွေကပြောတယ်။အာဖဂန်ဆိုးရွားပွဲတွေအပအဝင်အမေရိကန်ကောင်းတဲ့နိုင်ငံကညောင်းတောက်ပွဲတွေနဲ့တိုက်ခိုက်နေတဲ့အိုင်ဘန်နဲ့အမေရိကန်ကြားထိတ်တဲ့ဆုံးဆွေးနွေးနိုင်အောင်ပါကစ္စတန်ကကြားဝင်ဆောင်ပေးနေတယ်ပါ။
View American တဲ့ဒီမြန်မာဘာသာအစီအစဉ်တွေကိုနေ့ဒီဘက်ကနေခဏလေးအထိ 9.19 kHz 1068တုံညာ 9.19 kHz 15565နဲ့ 9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View ကနေအင်္ဂါညတနင်္လာညနေပိုင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဟောင်ကောင်ကိုပိုင်ဦးချိုးခွင့်ရကျွန်းမှာတနင်္လာနေ့ကဒီမိုကရေစီဆန္ဒပြသူတွေကိုအဒီကယုံနေနေရဲ့ရဲတပ်ဖွဲ့ကမြေရိုပုံးတွေရောဘတ်ဂျီတွေနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာသတင်းဘက်9ပတ်မြောက်ဆန္ဒပြနေကြတာပါ။ စံနှပြသူတို့ကတရုတ်အစိုးရရဲ့ဆက်သွယ်ညှိနှိုင်းရေးယုံအမှတ်တရကိုဖျက်ဆီးကြတယ်လို့အဆောက်အဦးကိုကျက်ဥဘဲဥတွေအမဲရောင်မှိန်တွေနဲ့ပြက်ပေါက်ပဲဖျန်းပြီးလုံခြုံရေးကင်မရာတွေရှိတဲ့နေရာတွေကိုတော့မှုတ်ဆေးတွေနဲ့တုတ်ပစ်ကြပါတယ်။တနင်္လာနေ့ကရုံးဝန်ဆောင်ခတ်ခြေနေရာလဲပြီးခဲ့တဲ့သတင်းပတ်တွေတွင်ဖြစ်ခဲ့တဲ့ပုံစံတွေနဲ့အလားတူအတိုင်းပဲဖြစ်ခဲ့တာပါ။ငင်းချမ်းနဲ့စံနှပြဝဲကြီးနဲ့စတင်ပြီးတဲ့နောက်ညဘက်မှာတော့ရဲတပ်ဖွဲ့နဲ့စံနှပြသူတွေကပိုပြီးသဘောထားပြင်းထန်တဲ့အဆုတွေကြောင့်ရုံးဝန်ဆောင်ခတ်ဖြစ်ကြတာပါ။နာယီအတော်ကြာပြီးတဲ့နောက်အဖြူရောင်အင်ဂျီဝုလူအုပ်စုကမြေရောက်ရထားဗူဒာယုံတခုမှာခီးသည်တွေကိုတိုက်ခိုက်တာကိုလွှတ်တော်မတ်လမ်ချုတ်တင်းဆဲလ်ဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။အဲဒီလူတွေဟာ Triad လို့သိထားကြတဲ့လူစုကိုင်းရဲ့အဖွဲ့ဝင်တွေလို့ယူဆကြပါတယ်။အစိုးရဆန့်ကျင်ရေးစနပြဝဲမှာပါဝင်ခဲ့တဲ့အနောက်ရောင်အင်ဂျီဝုထားသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်ပုံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရာဇဝတ်ပြမှုနဲ့ဆွဲချက်တင်ခံထားရသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုလွှဲပြောင်းမဲ့ဥပဒေချမ်းကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပြီးအခုတော့အဲ့ဒီဥပဒေမူကြမ်းကိုစိုင်းငံ့ထားပြီးဖြစ်ပါတယ
်။ထိုင်းနိုင်ငံအတွင်းလူမောင်ကိုကူးခံရသူတွေဖမ်းဆီးရမိတဲ့အရေးအတွက်ဟာဒီနှစ်မှာအများဆုံးဖြစ်မယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အိန္ဒိယမလေးရှားနိုင်ငံထဲမှာလူအားကတက်တာတဲ့အလုပ်သမားလူအမှုတွေရှိနေတာကြောင့်အခုလိုတရားမဝင်လူမောင်ကိုကူးတဲ့လုပ်ငန်းကြီးထွားလာနေတာလို့ဆိုပါတယ်။လက်ရှိအချိန်ထိတရားမဝင်လူမောင်ကိုကူးခံရသူ984ဦးကိုဖမ်းဆီးရမိပြီဖြစ်တာကြောင့်မနေ့ကတနေ့လုံးမှာ622ဦးသာဖမ်းမိခဲ့တာနဲ့နိုင်ရှင်လိုက်ရင်တိတိတသားများလာတာဖြစ်ပါတယ်။ဖမ်းဆီးမိသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့2015ခုနှစ်တနေ့လုံးမှာ982ဦးဖမ်းဆီးရမိပြီးအများဆုံးစံချိန်ချိုးခဲ့ဘူးတယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်ထိုင်းဆိုရလူမောင်ခိုကူးမှုတိုက်ဖျက်ရေးဌာနကထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံတွင်းကငါးဖမ်းလုပ်ငန်းနဲ့အမျိုးသမီးတွေကိုလိန်ကျုံအဖြစ်အသုံးပြုနေတဲ့ကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အနည်းငယ်တွင်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုထိုင်းအစိုးရကရင်ဆိုင်နေရတာပါ။အမေရိကန်နိုင်ငံရဲ့ဌာနကအခုနှစ်အတွက်ထုတ်ပြန်တဲ့လူမောင်ခိုကူးမှုဆိုင်ရာအစီရင်ခံစာမှာလည်းထိုင်းနိုင်ငံအနေနဲ့လူမောင်ခိုကူးတဲ့လုပ်ငန်းတွေကိုထိရောက်စွာကင်တယ်ဖြေရှင်းခြင်းမရှိဘူးဆိုပြီးဝေဖန်ထားပါတယ်။ဖမ်းဆီးရမယ့်သူအများစုကမလေးရှားမှာအလုပ်သွားလုပ်ကြမယ်လို့ပြောဆိုထားတာကြောင့်အခုနှစ်မှာဖမ်းမိတဲ့အရေးအတွက်ဟာစံချိန်တင်သွားနိုင်တယ်လို့ထိုင်းနိုင်ငံလက်ထောက်ရဲမင်းကြီးမာနာကိစာတာဘူတ်ကပြောပါတယ်ထိုင်းနိုင်ငံအတွင်းရွှေပြောင်းအလုပ်သမား9000နီးပါးရှိနေတာမှာဒါဟာထိုင်းနိုင်ငံရဲ့အလုပ်သမားဦးရေစုစုပေါင်းရဲ့ဆရာခန့်နှုန်းကျော်ဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်အဲ့ဒီရွှေပြောင်းအလုပ်သမားအများစုဟာအိန္ဒိယမြန်မာကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်တို့ကဖြစ်တယ်လို့ဆိုပါတယ်
ဂျာမန်လူဖန်ဆယ်လီကျောင်းလိုက်ဟာအထီးကြမတိရတဲ့လုံခြုံရေးပိုင်းစိုးရိမ်ပွဲအခြေအနေတွေကြောင့်အီဂျစ်နိုင်ငံကာရိုမျိုးတော်တိုက်ရိုက်ခီးစဉ်ကိုတနည်းနည်းကတရက်ကြာဆိုင်းငံ့ထားပြီးတဲ့နောက်အခုတော့ခီးစဉ်တွေပြန်ဆနေပါပြီ။ဒါပေမဲ့ဗြိတိသျှလီကျောင်းလိုက်ကတော့ကာရိုမျိုးတော်ခီးစဉ်အားလုံးကိုဆိုင်းငံ့ထားဆဲဖြစ်ပြီးနောက်ထပ်6ရက်ဆက်ပြီးရပ်ထားဖို့စီစဉ်ထားပါတယ်။လေကျောင်းခီးစဉ်တွေကိုအကြံဖက်ဝါဒါဆွဲတိုက်ခတ်မဲ့အန်ဒရယ်ရှိနေတယ်လို့ဗြိတိသျှဆူရောကသတိပေးပြီးတဲ့နောက်ဒီလေကျောင်းလိုက်နှစ်ခုကကာရိုမျိုးတော်ခီးစဉ်တွေအားလုံးကိုစနေနေ့မှရုတ်တရက်ဆင်းလိုက်တာပါ။ခီးစဉ်တွေကိုချက်ချင်းဖျက်သိမ်းလိုက်တဲ့အကြောင်းလေကြောင်းလိုင်းကအကြောင်းကြားတာကိုသိရပြီးတဲ့နောက်ခီးသည်တွေဟာတခြားလေကြောင်းလိုင်းတွေကိုအသေးအံလိုက်ရှာခဲ့ကြရပါတယ်။အီဂျစ်အာဏာပိုင်တွေနဲ့ညှိနှိုင်းတိုင်ပင်တာမရှိဘဲလေကြောင်းလိုင်းတွေကလေရင်ခီးစဉ်တွေကိုဆိုင်းငံ့လိုက်တဲ့ပေါ်အီဂျစ်လေကြောင်းတော်လိုက်ဆန်ရဝန်ကြီးဒုတိယဗိုလ်ချုပ်ကြီးယူနက်စ်အယ်မာဆရီကတနင်္လာနေ့မှာမကြေမနက်ပြောပါတယ်။
အမေရိကန်ပြည်ထောင်စုမှာအပူလိုင်းကြားရောက်နေတဲ့အတွက်အထူးအမျိုးကြီးတွေဖြစ်တဲ့နယူးယောက်ဖီလာဒဲဖီးယားနဲ့မြို့တော်ဝါရှင်တန်ဒီစီတို့မှာမနေ့တနင်္ဂနွေနေ့ကအပူဒဏ်ကုန်ပြင်းပြင်းထန်ထန်ခံစားခဲ့ကြရပါတယ်။အပူချိန်ဟာလည်းမကြုံစဘူးထူးထူးကဲကဲမြင့်တက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းလွင်ပြင်တွေကနေအရှေ့ဘက်အတ္တလန္တိတ်ကမ်းခြေပိုင်းတလျှောက်ပြင်းထန်တဲ့အပူလိုင်းကြားရောက်ခဲ့တဲ့အတွက်လူပေါင်းတန်150နီးပါးအပူဒဏ်ကိုခံခဲ့ရပြီးပြည်내တချို့မှာစံချိန်တင်လောက်အောင်အပူချိန်မြင့်မားခဲ့ပါတယ်။တနင်္ဂနွေနေ့ကအမေရိကန်မြောက်ပိုင်းမက်ဆာချူးဆက်ပြည်နယ်ကနေတောင်ပိုင်းမြောက်ကယ်ရိုလိုင်းနာအထိအပူချိန်က130ဖာရင်ဟိုက်အထိမြင့်တက်ခဲ့တာပါ။ဗာဂျီးနီးယားပြည်နယ်အရှေ့တောင်ဘက်မှာအပူဆုံးဆန်ချိန်တင်ခဲ့ပါတယ်။လူတွေကိုရေတောက်များရေများတောက်ကြဖို့ဖြစ်နိုင်ရင်အိမ်ထဲမှာနေကြဖို့မနာမကျန်းဖြစ်သူတွေနဲ့တက်ကြီးရိုးတွေကိုဂူးဆိုင်ဖို့နဲ့ကလေးတွေနဲ့တရိတ်ဆန်တွေကိုကားတွေမှာမထားခဲ့ကြဖို့အတွက်လည်းအာဏာပိုင်တွေကသတိပေးနေပါတယ်။မကြခင်အပူချိန်ရော့ကျသွားမှဖြစ်ပေမဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေတွေဆက်ရှိနေအောင်မယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကတနင်္ဂနွေနေ့မှာသတိပေးချက်ထုတ်ပြန်ထားပါတယ်။အရှေ့ဘက်ပိုင်းပြည်နယ်တွေမှာမိုးရွာတာမိုးတက်မွန်းတိုင်းကြတာတွေဆက်ဖြစ်နေသလိုရေကြီးတဲ့အခြေအနေတွေကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။
လာဘော်ကဘယ်သူမှမရောက်သေးတဲ့နေရာတခုမှာစူးစမ်းလေ့လာဖို့လာဆင်းရင်တစဉ်တင်ဆောင်သွားတဲ့ဒုံးရင်ကိုအိန္ဒိယနိုင်ငံအရှေ့ပိုင်းဆရီဟာရီကိုတာရပ်မှရှိတဲ့အာဂါသစကန်ကနေဒီကနေ့အအောင်မြင်မြင်လွှတ်တင်လိုက်ပါတယ်။အိန္ဒိယနိုင်ငံကိုအာဂါသနည်းပညာဆိုင်ရာအင်အားကြီးနိုင်ငံတခုဖြစ်လာစေဖို့ရည်ရွယ်တဲ့ဒီစီမံကိန်းအရလာဘော်မှာဆင်းသက်မဲ့ရှင်ကိုလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။လာကဘာသွားစီမံကိန်းတွေကိုအခုချိန်ထိအအောင်မြင်မြင်လှုပ်ဆောင်ထားနိုင်သေးတာအမေရိကန်ပြည်ထောင်စုရုရှားနဲ့တရုတ်သုံးနိုင်ငံပဲရှိပါသေးတယ်ခင်ဗျာ။The voice of America, VOA.
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်းတို့ပြောပြခဲ့တာပါရှင်။အခုဒီ VOA ရဲ့တနင်္လာနေ့အစီအစဉ်တွေကို VOA ရဲ့ mobile apps တွေကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုသတင်းလွှာတွေစပြီးတော့ထုတ်လွှင့်ပေးပါတော့မယ်ရှင်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတာမှာမြန်မာတပ်မတော်ရဲရင်တွေအတိုက်ခိုက်ခံရတဲ့အကြောင်းမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရသေးတောင်မြို့နယ်မေယူမြစ်မှာတပ်မတော်ပိုင်စစ်ရဲရင်3စီးကိုအေအေဘက်ကတိုက်ခိုက်တယ်လို့မြန်မာစစ်တပ်ပြောခွင့်ရကပြောပါတယ်။ပစ်ခတ်မှုမှာရဲရင်ပါဝင်တပ်မတော်ဘက်ကတိုက်ခိုက်မှုရှိတဲ့အကြောင်းအေအေတာဝန်ရှိသူတွေကပြောသလိုတပ်မတော်ဘက်ကတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ရသေးတောင်မြို့နီးမှာကြောက်ချရနားထားတဲ့တပ်မတော်ပိုင်စစ်ရဲရင်3စီးကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေရှော့တိုက်ဒုံးနဲ့လာရောက်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုပြောပါတယ
်။အဲ့ဒီမှာရှင်းလင်းတဲ့အခါမှာဒီလိုတရားခွန်ညီညီကရှော့တိုက်ဒုံးဘုံကူလည်းအသိပြင်ဆင်ထားတဲ့ဟာတွေကြီးတယ်ဆိုတော့လည်းကျွန်တော်တို့ထုတ်ပြန်ထားပါတယ်။အဲ့မှာတော့စစ်ရဲရင်တွေထိခိုက်လို့မရှိပါဘူး။ကျွန်တော်တို့ညီညီလုံးကြီးဆက်လက်ဆောင်ရွက်တာပဲရှိပါတယ်ဗျ။
စူလိုင်လ20ရက်နေ့မနေ့ပိုင်းကမေယူမြစ်ကနီးမှာကြောက်ချရနာသားတဲ့တပ်မတော်ရေစစ်ရင်ရင်3စီးကိုအေအေဖွဲ့ကနေအနောက်ဘက်ကမ်းစပ်ကနေပြီးတော့ရှော့တိုက်ဒုံးနှလုံးနဲ့လာရောက်ပစ်ခတ်ခဲ့ပြီးစစ်ရင်ရင်မှုထမ်းတွေကပြန်လည်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။အေအေဘက်ကနေလာရောက်ပစ်ခတ်ခဲ့တဲ့ပတ်ဝန်းကျင်နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာပစ်ခတ်ဖို့အသင့်အနေသားရှိတဲ့ Tri-City 3 100mm မျိုးစာဒုံးသီးသုံးလုံးကိုဘက်ထရီအိုးဝါယာကြိုးတွေနဲ့ချိတ်ဆက်လျက်ထပ်မံတွေ့ရှိရပြီးဘေးအန္တရာယ်မရှိရေးစနစ်တကျတပ်မဲ့ပြုလုပ်ခဲ့တယ်လို့မဏိကရက်ဆွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ရေသားတင်ပေါ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။မေယူမြစ်ထမှာမင်းတို့ဒီမှာတရားစီရင်ရေးကိုကျွန်တော်တို့ကနေပြခတ်တက်ခဲ့တာရှိတယ်။အဲဒီမှာတော့ဒီလိုဒီတန်ဘိုးရဲ့ဒီဥပိုင်းနဲ့ဒီပေးပိုင်းကိုထိရပါတော့။ဒီလိုအကြအဆုံးတွေတော့ရှိနိုင်တယ်ဗျ။ဒါပေမဲ့ဘယ်လောက်ကြာဆုံးတယ်ဆိုတော့ကျွန်တော်တို့လည်းဟိုအသေးစိတ်တော့မသိရသေးဘူး။
စူလိုင်လ19ရက်နေ့မှာလည်းမြေပုံမြို့နယ်တွင်တောင်စိတ်မြစ်မှာရပ်နားထားတဲ့မြမရေသားစစ်ရေရင်စည်းကိုလည်းအေအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဖြစ်ကူလာတဲ့စစ်ရေရင်စည်းကိုမြေပုံနဲ့အာအစပေါ့နော်။တောင်စိတ်မြစ်ထဲမှာကျွန်တော်တို့ဘက်ကနေပြီးတော့ဒီပစ်ခတ်တိုက်ခိုက်တာရှိတယ်။အဲ့ဒီမှာဒီကြောက်ဖြူခမာ၅လေးတုံးပေါ့နော်။အဲ့မှာအရာရှိအပါဝင်အကြဆုံးတွေတော်တော်များတယ်ကြ
။ဒီစစ်ရေရင်ပစ်ခတ်ခံရမှုအတွင်းထိခိုက်မှုမရှိဘူးလို့သတ်မတော်ဘက်ကပြောပါတယ်။ပြီးခဲ့တဲ့ဆွန်လ22ရက်နေ့မှာလဲစစ်တွေမျိုးစက်ရိုးကြချောင်းဝါနီကြောက်ချထားတဲ့တပ်မတော်ဆွဲရည်ရင်တစည်းကိုအေအေကရှော့တိုက်ဒုံးသုံးလုံးနဲ့ပစ်ခတ်ခဲ့လို့စစ်တပ်မျိုးအကြဆုံးပြီးသူဦးတန်ရာရရှိခဲ့ပါတယ်။ဒီရက်ပိုင်းတွင်စစ်ရည်ရင်တိုက်ခတ်ခံရပြီးမြန်မာစစ်တပ်ကလည်းနေမီရှင်းလင်းရေးလှုပ်ဆောင်ရမှာစုရင်စိတ်နဲ့ဒေသခံကြေးဝါးသားတွေလည်းစစ်ပေးတင်းချောင်နေရတာပါ။ရသေးတောင်မြို့နယ်ပြပင်းရင်လုံးတင်ကတောက်ချောင်းစတဲ့ကြေးရွာသားတွေစစ်ပေးသိမ်းရှောင်နေရတယ်လို့ပြပင်းရင်ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်တူးကပြောပါတယ်
။တို့တင်တဲ့တန်ကြောတော့ရွာကရှောင်ပြရပါတယ်။အခုလည်းရှောင်နေရပါတယ်။တင်းစားကားရွာတွေပါ ਈ ဒါပင်းရင်တို့လုံးတင်ရွာတို့ကတောက်ချောင်းရွာလေးရှိပါတယ်။ဒီတို့နှိမ့်ဆက်ရပါရွာတွေမှာပဲရှောင်နေရတယ်လို့ကြားပါတယ်။ကဲမင်းကြေးရွာတို့လူကြီးကားတို့ကို600လောက်ကိုရှိမြင်တင်ရတယ်။
ရခိုင်ပြည်နယ်အမ်းမြို့နယ်တွင်မှဇူလိုင်လ18ရက်နေ့ကမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့အမ်းမြို့နယ်ကကြေးရွာသားတချို့ကလည်းကြောက်ဖြူမြို့ပေါ်ကိုစစ်ပေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုတက်ကြွလှုပ်ရှားသူတွေကိုအဖမ်းဆီးတွေတိုးလာနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။NLD အရသာအစိုးရလက်ထက်မှာတိုင်းရင်းသားလူငယ်တွေအပါအဝင်ចောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုပုံမှန်မျိုးစုံနဲ့ဖမ်းဆီးတရားစွဲထောင်ချတာတွေပိုများလာနေတာဟာဒီမိုကရေစီအင်အားစုတွေကိုရည်ရွယ်ချက်ရှိရှိချိုးနှိမ်နေတာလားဆိုတာမေးခွန်းထုတ်เสียဖြစ်လာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကဝေဖန်လိုက်ပါတယ်။ပြည်တွင်းမှာစစ်ရေးငြိမ်းချမ်းရေးနဲ့တဘာဝဘေးဒဏ်တွေကိုရင်ဆိုင်နေရတဲ့ပြည်သူတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့တစ်ချိန်တည်းမှာသတင်းပတ်တိုင်းလိုလိုတရားရုံးတက်ပြီးအမှုရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေအနေဟာဒီမိုကရေစီပေါ်ဆောင်နေတဲ့အရသာအစိုးရလက်ထက်ဖြစ်တဲ့အခြေအနေမဟုတ်တဲ့အကြောင်းတရားစွဲခံထားရတဲ့တိုင်းရင်းသားလူငယ်တွေကလည်းထောက်ပြပြောဆိုနေတဲ့အကြောင်းကိုတော့မဆုမောကစူးစီးတင်ပြထားပါရရှင်
။တိုင်းရင်းသားဒေသတွေကထိုးစစ်တွေအများဆုံးရပ်တန့်မှုပြည်တွင်းစစ်မီးငြိမ်းမှုစစ်ပြေးစစ်ဆောင်ပြည်သူတွေရဲ့အရေးအလေးထားစဉ်းစားဖို့တိုင်းပြည်လက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးပြဿနာတွေနဲ့ပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ဆိုပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြတဲ့တိုင်းရင်းသားလူငယ်တွေနဲ့တမကကျောင်းသားတွေလူခွေတက်ကြွလှုပ်ရှားသူတွေကို NLD ရပ်သားဆွေးရလက်ထက်ဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတဲ့အပေါ်မြန်မာဒီမိုကရေစီရေးလူခွေစောင့်ကြည့်နေတဲ့အဖွဲ့တွေကသုံးသပ်ဝေဖန်ပြောဆိုလိုက်တာပါ။ ကာကွယ်ရေးပြည်ထရေးနဲ့အာဏာပိုင်တွေဘက်ကနေတရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုရည်ရွယ်ချက်ရှိရှိဖိနှိပ်တဲ့လှုပ်ဆောင်မှုအဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့တည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြိုအောင်ကအခုလိုရှုမြင်ပါတယ
်။ဟိုအခုဒီလူငယ်တွေပြည်ရခါမှာတက်ကလို့ရှားသူတွေအဲ့လိုမျိုးဒီရုံးချင်းတွေပြည်ရခါမှာလို့တာဝန်ဝတရားတွေနဲ့ချီနှောင်ထားရဲဆိုတာကဒီဖိနှိပ်မှုပုံစံတစ်မျိုးပဲပေါ့နော်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချိုးဖောက်တဲ့ပုံစံတစ်မျိုးပဲပေါ့နော်။ဟိုဥပမာဆိုလို့ရှိရင်ရန်ကုန်မှာဒီလူငယ်18ယောက်ကပြီးခဲ့တဲ့2018ခုနှစ်မေလမှာငင်းတိုင်းဆန္ဒပြရတာနဲ့ပတ်သက်လို့တရားစွဲခံကြရရှိတယ်။အခုသူတို့တွေကတပတ်တစ်ခါနဲ့ဂျုံချင်းပေါင်းကတစ်နှစ်ကျော်သွားနေရတယ်။အဲ့ခါမှာလူတွေကဖြစ်လဲဆိုအလုပ်ပြအဆိုင်ပြတ်တွေဖြစ်တယ်ပေါ့နော်။ဟိုတနည်းတစ်ပုံအားဖြင့်ခုနကပြတဲ့ဝေဖန်ထောက်ပြမှုတွေတိုင်းကျိုးဒီပြုလို့လုပ်တဲ့ကိစ္စတွေကိုတားပြီးတော့အနောက်ရှက်အဟန်တာဖြစ်စရာတွေ့ရတယ်။အဲ့ကျွန်တော်တို့မေကွန်ထုတ်ချင်ရှိတာကတမင်များယူရချက်ရှိရှိဖန်တီးနေလားဆိုတာမေကွန်ထုတ်ရမှာ။ဥပမာကျွန်တော်ကဘာသွားတွေ့ရလဲဆိုလို့ရှိရင်ဒီကိန်းဒီလူငယ်တွေကငါခါကွနခါငယ်နဲ့ကိုလူငယ်တူးကိုဒီမတူတဲ့မျိုးနဲ့ငါးခုလောက်ကနေဝိုင်းဆွဲတာဖလူဆိုးတို့ဒီမောဆိုးတို့လွှိုင်းကော်တို့အများကြီးပဲပေါ့နော်အဲ့ခါကျတော့လူငယ်တွေကအဲ့အစပိုင်းမှာမဖြစ်လဲဆိုအလုပ်ပြအခိုင်မဖြစ်လာတယ်ပေါ့နောက်ပိုင်းကကြလို့ခြားသူတွေအခွဲ့ရရနေတော့ဝိုင်းပြောကြဝိုင်းဆိုကြမှာလားတို့တို့အမှုလို့ပြန်ပေါင်းလို့တမျိုးနယ်တွေကနေပြောဆိုပြန်ပြုတ်လိုက်အဲ့မတိုင်ငယ်ရစီမျိုးနယ်ငါးခုလောက်ကဆွဲတာတွေ့ရတယ်အခုကိုစင်ဝင်းတို့အမှုပေါ့ကိုစင်ဝင်းအမှုဆိုလို့ရှိရင်လေအခုကဟိုဒီပြီးခဲ့တဲ့လားကတော့ကိုစင်ဝင်းရဲ့အမှုကိုဒီတရားသူကြီးကနေတော့ပါလက်ပေးလိုက်တယ်ပေါ့နော်ဒါပေမဲ့မပါလက်ခင်အချိန်မှာကနှစ်နှစ်ကျော်အဖြစ်ပေါ်မှာကိုစုံဝင်းကတပတ်တစ်ခါမန္တလေးထိသွားပြီးတော့တရားရင်ဆိုင်ခဲ့ရတာပေါ့
ဒါ
မှပြောမယ်ဆိုလို့ရှိရင်ကိုစုံဝင်းရဲ့ဒီမီဒီယာလုပ်ငန်းတွေကိုတနည်းတစ်ပုံဖောက်ချက်ချင်တယ်ပေါ့အဲ့တော့ဟိုကျွန်တော်တို့တွေ့ရတာနောက်ပိုင်းမှာ UK ရှိရှိနဲ့ဟိုမီဒီယာသတင်းမီဒီယာလုပ်ငန်းတွေတက်ကြလုံချမှုလုပ်ငန်းတွေကိုပဲဟိုပုံပေါ့နော်ဒီထိကြအောင်လုပ်နေရလားဆိုတော့မေကွန်ထုတ်ကြပါနော်
ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရက်ဖို့စစ်ဆောင်ပြည်သူတွေရဲ့အရေးရင်းကျဲစွာတရုတ်ဖို့တင်ဆက်ခဲ့တဲ့အပေါ်ပုံမှန်စကားနဲ့မြစ်ကြီးနားရဲစခန်းကတရားစွဲဆိုခံထားရတဲ့ကချင်ရင်းကျဲရဲ့လှုပ်ရှားသူမဆိုင်နုပန်ကလည်းအပတ်စီလိုလိုမြစ်ကြီးနားတရက်ခွေကိုတွားရောက်နေတဲ့အခြေအနေကတော့ဒေသတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုနှောက်နှေးစေတဲ့လုပ်ရည်အဖြစ်ဝေဖန်ပါတယ
်ပြီးတော့ကျွန်တော်တို့ Freedom Expression ကိုနိုင်ငံတော်ဒီဘက်ကနေတာဝန်ရှိသူတွေကဒါလေးစားလိုက်နိုင်ပေးရမယ်လို့ကျွန်တော်အနေနဲ့ဘာဖြစ်လို့ဆိုရင်အခု Freedom Expression ဟိုတောင်းဆိုရတဲ့ကြောင့်လို့ဆောင်ရတဲ့ကြောင့်ပေါ့နော်အခုအမစကွန်ပြားဆွေးထားတယ်အခုကတပတ်တစ်ခါရင်းချင်းဆိုတော့ကျွန်တော်ဘေးမှာတော်လို့မရဘူးအိမ်မှာပဲလုပ်နေရတာပိုင်းနေရှိတယ်ဆိုတော့ကချင်းရင်ကန်အရာရောညာကန်တက်ရရောအရင်အခက်အခဲဖြစ်တဲ့ပိုင်းနေရှိတယ်အပြားရုံးမှာရောက်ရင်လည်းပေါ့နော်တစ်ခါလေးရောက်တာနဲ့စိတ်မရမျိုးမဟုတ်ဘူးနဲ့တကယ်လို့တည်းကိုဆောင်းရတာမျိုးပေါ့အာကျွန်တော်တို့ဆေးရတဲ့ပိုင်းဆိုတော့တော်တော်လေးဟိုအချိန်ကန်တက်ရရောလူရပြင်ပန်းပေါ့လို့ပြီးတော့ဟိုတွားရဲ့ခါမှာဟိုရုံးနဲ့ဒီအိမ်လေးကတော့ဝေးရဆိုတော့ဒါအမှုကြီးရဲ့ကုံကြဒီချိန်လေးကုံပေါ့နော်အဲ့လိုမျိုးတော့အခက်ကြီးတော့အများကြီးအရှိချေပါရဲ့ပေါ့နော
်အခုလိုမျိုးတော့ဆန်းစုကြည်ဦးဆောင်တဲ့ NLD ရဲသားဆိုရလက်ထက်နိုင်ငံတော်ဝန်ကတိုင်းရင်းသားလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေလူငယ်တွေတရားစွဲဆိုထောက်ချခံရမှုပုံများလာနေတဲ့အနေအထားပေါ်မှာတော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေပြန်လည်သုံးသပ်သင့်ပြီလို့ကရင်ပြည်လယ်သမားတမကရဲ့ဥက္ကဋ္ဌခူးသူရဲကထောက်ပြပါတယ
်ဒီမိုကရေစီနိုင်ငံမှာဆိုရတဲ့ရကိုလွတ်လပ်စွာဝေဖန်ထောက်ပြပါခွင့်ရှိတယ်ဒီဟာထောက်ပြတာကမှသူတို့မခနိုင်တော့ဒါဒီမိုကရေစီလို့ခေါ်ရမှာဒါအနာစင်လို့ခေါ်တဲ့ပုံစံမျိုးတည်ရောက်နေဒီအစိုးရတရားအနေနဲ့လူငယ်တွေအခုလိုတက်ကြွလှုပ်ဆက်နေတဲ့လူငယ်တွေနိုင်ငံရေးမှာဖြစ်တိုင်းရပြည်ရဲ့ဖြစ်လူထုကိုတည်ပြင်ရပေးတဲ့ဘိုင်းမှာဒီရုပ်ဘတ်ဆိုင်ရာမှာလိုက်လာကြည့်နေတဲ့ဘိုင်းမှာလုပ်နေတဲ့လူငယ်တွေဒီလိုမှတရားပုံမှန်မျိုးဖြစ်တဲ့တရားဆွဲတာကလည်းလူငယ်တွေကိုတက်တက်မဲမဲနှိပ်ကူတော့ပဲလို့ကျွန်တော်ပြောနှိပ်ကူနေတဲ့လောက်ရတဲ့ကိုရတာဒီစုပြတာပြပါလို့
နော်ရတာဆိုရလက်ထက်အကျင်းတော်နေထဲမှာလည်းနိုင်ငံရေးအကျင်းသားတွေကြံနေသေးတဲ့အပေါ်မှာဆိုရင်ပကေကြောင်အကျင်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကသဘောထားဆန္ဒတွေထုတ်ဖော်ပြီးတော့ဝေဖန်ပြောဆိုနေချိန်လေးဖြစ်ပါတယ်ရှင်
ရရှိမှာပြဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစဉ်ကစားကိုအခုဇူလိုင်22ရက်နေ့တင်းလာနေကလွှတ်တော်တွေမှာပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘယ်လောက်ထိစွမ်းဆောင်နိုင်မလဲဘယ်လောက်ထိလူတွေမျှော်လင့်ထားကြပါလဲသရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 2 3 2 3 8 2 9994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမှတော့ရှင်ကိုကျူးလွန်ပါတယ်ခင်ဗျ။
နောက်ပိုင်းအင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးပါရစေ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ယူကရိန်းပါလီမန်ရွေးကောက်ပွဲမှာသမ္မတဗော်လိုဒီမီယာဇယ်လန်စကီရဲ့ပါတီကမဲအများစုအနိုင်ရခဲ့တာကြောင့်နိုင်ငံအတွက်ဝင်ထုတ်ဝင်ဖို့ဖြစ်စေတဲ့အစ်မြင့်ခေါင်းဆောင်တွေရဲ့အဂရိလိုက်စားမှုနဲ့ပတ်သက်ပြီးအပြောင်းအလဲအရေးယူဆောင်ရွက်မှုတွေလုပ်နိုင်တော့မှာပါ။ဟာတာတရုတ်ဆောင်တဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေမှာလူသိများသူဇယ်လန်စကီဟာဧပြီလ22ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ပါလီမန်ရွေးကောက်ပွဲကိုစောစောကျင်းပဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အစိုးရရဲ့အကျင့်ပြတ်ချဆမှုတွေအကြောင်းလှောင်ပြောင်ရိုက်ကူးထားတဲ့လူကြိုက်များတဲ့သူ့ရဲ့ရုပ်မြင်သံကြားအစီအစဉ်နဲ့ရဲ့နာမည်ဖြစ်တဲ့ Servant of the People လူထုကိုအလုပ်ကျွေးပြုသူများဆိုတဲ့နာမည်နဲ့ပဲသူ့ရဲ့ပါတီကိုထူထောင်ခဲ့တာလည်းဖြစ်ပါတယ်။နောက်ထပ်ပါတီတစ်တခုဖြစ်တဲ့ Vice Party ရဲ့ခေါင်းဆောင်ကလည်းလူကြိုက်များတဲ့အဆိုတော်တစ်ယောက်ဖြစ်ပြီးသူတို့နှစ်ဦးပေါင်းပြီးညွန်ပေါင်းအစိုးရလည်းဖွဲ့နိုင်တဲ့အခြေအနေဖြစ်လာနိုင်ပါတယ်။ဇလာတီကာဟုတ်ရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်
။ယူကရိန်းအစိုးရရဲ့အကြံပြချဆမှုတွေကိုစိတ်ပြတ်နေတဲ့လူလူရဲ့ယုံကြည်မှုကိုပြန်ရဖို့နဲ့ရုရှားဘာသာစကားပြောတဲ့အရှိယူကရိန်းဒေသကလူလူကိုစီယုံမမယ်ဆိုပြီးသမ္မတဗိုလိုဒီမာဇယ်လန်စကီကကတိပေးထားတာပါ။တနင်္ဂနွေနေ့ကပါလီမန်လွှတ်တော်ရွေးကောက်ပွဲအတွက်မဲထည့်ပြီးမှလည်းသူ့ရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးတော့ထက်လောင်းပြောကြားသွားပါတယ်။
ရင်းဆုံးချက်အတိုင်းပါပဲကျွန်တော်တို့လူသစ်တွေနဲ့အစားထိုးသွားမှာပါရန်နိုင်ငံရေးသမားဟောင်းတွေနဲ့ပြန်လည်တွဲပြီးအလုပ်လုပ်သွားဖို့မရှိဘူးဆိုတာပြောကြပါတယ
် Rock ဂီတာပညာရှင်နဲ့တက်ကြွလှူရှားသူ Savia Toslav Vakachuk ရဲ့ Vice Party ကသူတွေကိုသမရဇယ်လင်စကီရဲ့အစိုးရအဖွဲ့ထဲမှာတွေ့မြင်ရနိုင်ပါတယ
်နာဂတ်အတွက်မဲပေးခဲ့ပါတယ်လွန်ခဲ့တဲ့28နှစ်အတွင်းဖြစ်ခဲ့တဲ့အကြောင်းအရာတွေကြောင့်လည်းလူသစ်တွေနဲ့အစားထိုးဖို့မဲထည့်ခဲ့ပါတယ်ယူကရိန်းလူလူကမကြေမနက်ဖြစ်နေရတွေကိုပြောင်းလဲဖို့လိုအပ်ပါတယ
်အရင်သမ္မတဟောင်းပက်ထရိုပိုရှန်ကိုကတော့ရုရှားရဲ့လွှမ်းမိုးမှုကိုအရင်ကအတိုင်ဆက်ပြီးတော့ခုခံတုံ့ပြန်သွားဖို့မျှော်လင့်ထားပါတယ
် Europeiski Союз Канато
ညီညာရေးလုံခြုံရေးနဲ့ယူကရိန်းလူလူအချို့အတွက်အာမခံပေးနိုင်သူတွေက EU နဲ့ NATO ပဲဖြစ်ပါတယ်ယူကရိန်းနိုင်ငံမြေတွေကရုရှားကြောတော့နောက်ခံပေးထားတဲ့ဒေသမှာတော့အထူးမဲ့ယုံတွေထားပစ်ထားပါတယ်မဲပေးရမှာအခက်အခဲတွေရှိတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်Larissa Michael Livna ga
အခက်အခဲတွေအများကြီးကြုံခဲ့ပြီးပါပြီအခုလည်းမဲပေးဖို့အတွက်ထပ်ကြုံရပြန်ပါပြီယူကရိန်းနေကြားဆောက်တက်တွေကိုသူတို့လောက်တာမားနေပြီလို့ပြောတဲ့အခါမှာသူတို့ကိုအမိန့်လာမပေးနဲ့လို့ပြန်ပြောပါတယ
်မငင်းကျင်းတဲ့ဒေသမှာနေသူတွေအဖို့တော့စစ်ပွဲတွေရက်စဲပြီးငင်းကျင်းစွာနေထိုင်နိုင်ဖို့ပဲမျှော်လင့်နေကြတာပါဒါကြောင့်လဲသမ္မတပေးထားတဲ့ဂရုတွေကိုယုံကြည်ပြီးသူ့ကိုပုံအောင်ထောက်ခံခဲ့ကြတာလို့အခဲအခဲတွေကသုံးသပ်ပါတယ်ပေးထားတဲ့ဂရီတွေအတိုင်းအကောင့်ထဲပေါ်လာလိမ့်မယ်လို့တန်တရာရှိသူတွေလည်းရှိနေသေးပါ
။ Nesnayo
ပါတီသစ်အနေနဲ့အရင်သမ္မတပိုရိုရှန်ကိုထပ်ပိုလုပ်နိုင်မယ်ဆိုတာကိုတန်တရာရှိပါတယ်။အများကြီးပြောပြီးမျှော်လင့်ချက်တွေပေးပေမဲ့တကယ်ဖြစ်လာမလားဘယ်သူမှမသိသေးပါဘူး
။လူလူအလုံကျွေးပြုပါတီအနေနဲ့ပါလီမန်အမတ်ဦးရေ450လောက်ထဲကအများစုရဖို့ရည်ရွယ်ထားပြီးအဲ့လိုအပြတ်သက်အနိုင်ရမှသာသမ္မတဇယ်လင်စကီရဲ့မူဝါဒတွေအနောက်ရှက်မရှိပဲအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေနားဆင်ရမှာပါလိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးပါဦးမယ်ရှင်
ဒီတိချလနဲ့ရင်းနေတဲ့ဒီမော်ဒစင်ကိုဟောမှုစီလေကြောင့်မှအီရန်ကဖမ်းထားတဲ့အရေးဘယ်လိုကံပြဖြစ်ရှင်းကြမယ်ဆိုတာကိုဆွေးနွေးဖို့ဒီတိချဝန်ကြီးချုပ်ထရီဇာမေဟာလူညိုရေးဆိုင်ရာဝန်ကြီးတွေတာဝန်ရှိသူတွေနဲ့ဒီကနေ့အရေးပေါ်အစည်းအဝေးတရက်လုပ်ဖို့ရှိပါတယ်။ဟောမှုစီလေကြောင့်မှစတန်ဒါအင်ပါရိုရင်းနေတဲ့ဒီမော်မောင်းခုတ်သွားနေတဲ့လမ်းကြောင်းကိုအနှောက်အယှက်ပြောင်းလို့မလုပ်ဖို့ဒီတိချစစ်တမော်ဒစင်ကတတိပေးခဲ့တယ်ဆိုတာတနင်္လာနေ့ကအသစ်ထွက်လာတဲ့အတန်ဖမ်းယူချက်တစ်ခုကနေသိရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့သမ္မတအင်ပီရိုမှာတွေ့ဆုံတဲ့အခါကာလာရှိချာဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရင်းယူနဲ့အဆုံးသတ်ဖို့လိုအပ်တဲ့အကြောင်းအလေးပေးပြောကြားသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကပြောပါရယ်။အမေရိကန်နဲ့ဆက်ဆံရေးမပြတ်မလဲဖြစ်နေတာကိုပြန်ကောင်းအောင်လုပ်ဖို့ရည်ရွယ်ချက်နဲ့သုံးရကြာတရားဝင်ခီးစဉ်အဖြစ်အမေရိကန်မှာရောက်နေတဲ့ဝန်ကြီးအီမရန်ခန်းဟာတနင်္လာနေ့ကအမေရိကန်ရောက်ပါကစ္စတန်နိုင်ငံသားတွေနဲ့တွေ့ဆုံစဉ်အဲ့လိုပြောလိုက်တာပါ။ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရကျွန်းမှာတနင်္လာနေ့ကဒီမိုကရေစီရေးဆန္ဒပြသူတွေကိုအဓိကရုပ်နေနေရဲတပ်ဖွဲ့ကမြေယူပုံးတွေရောဘတ်ဂျီတွေနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထောင်မုံမြောက်ဆောင်သောဆန္ဒပြသူတွေဟာတရင်ဘက်ခုနှစ်ပတ်မြောက်ဆန္ဒပြနေကြတာပါ။ဆန္ဒပြသူတို့ကဒီအစိုးရရဲ့ဆက်သွယ်ညှိနှိုင်းရေးရုပ်အမှတ်စီကိုဖျက်ဆီးကြသလိုအစော်ဦးကိုကြက်ဥဘဲဦးတွေအမဲရောင်မှင်းတွေနဲ့ပစ်ပေါက်ပဲပြန်ပြီးလုံခြုံရေးကင်မရာတွေရှိတဲ့နေရာတွေကိုတော့မှုတ်ဆေးတွေနဲ့တုတ်ပစ်ကြပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေဖမ်းဆီးရမိတဲ့အခြေအတွေ့ဒီနှစ်ဟာအများဆုံးဖြစ်သွားလိမ့်မယ်လို့ထိုင်းအစိုးရရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်း VOA ကနေထုတ်လွှင့်ပေးမဲ့နေ့စဉ် TV အစီအစဉ်တွေကို Intercept 70နဲ့ Mia Set 3တို့ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is